Voice of America in Burmese.
မင်္ဂလာနေ့တပါရှင် VOE မြန်မာပိုင်းရဲ့ဧပြီလ18ရက်မြန်မာနှစ်ဆန်းတရက်နေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။COVID-19 ကရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာသေဆုံးသူဟာအရင်ထင်ထားတာထက်များတယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်။ဝူဟန်မြို့ကသေဆုံးသူအရေအတွက်ကိုမူလစာရင်းထက်90ရာခိုင်နှုန်းကျော်ဖြစ်တဲ့နောက်ထပ်1290သေဆုံးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာချက်ထုတ်ပြန်တဲ့အတွက်ဒီမြို့မှာစုစုပေါင်းသေဆုံးသူဟာ3869ယောက်ဖြစ်သွားပါတယ်။ယောဂပိုကူးဆက်တယ်လို့အတည်ပြုသူအရေအတွက်ကလည်း325ယောက်တိုးလိုက်တဲ့အတွက်စုစုပေါင်း5333ယောက်ဖြစ်ပါတယ်။ COVID-19 ကြောင့်အိမ်တွေမှာတည်ဆုံးခဲ့ကြပေမဲ့တရားဝင်စည်ရင်တဲ့မဝင်တာမျိုးမနိုင်မနှင်းဖြစ်ခဲ့တဲ့စည်ရုံတွေစီကစည်ရင်အတိအကျမရခဲ့တာမျိုးတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုနေတဲ့ COVID-19 ယောဂဆိုင်ရာနိုင်ငံတကာစည်ရင်အရာကမ္ဘာတဝန်းကိုဗစ်ရောဂါဖြစ်ပွားသူနှစ်တန်းကျော်ရှိသွားပြီးသေဆုံးသူကတသိန်းခွဲနီးပါးရှိနေပါပြီ။အဲ့ဒီထဲမှာတရုတ်နိုင်ငံကစုစုပေါင်း90သူ8000ကျော်သေဆုံးသူ4600ကျော်လို့ဖော်ပြထားပါတယ်။ COVID-19 ကရောဂါကြောင့်ရပ်ဆိုင်းနေတဲ့ American စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့တမရကအဆင့်3ဆင့်ပါတဲ့အစီအစဉ်ကိုကြာသပတေးနေ့ကကြေညာခဲ့ပါတယ်။ကယောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပြန်ဆနိုင်ရေးအတွက်သမ္မတကနှံ့ညွန့်ချက်ပေးခဲ့တာဖြစ်ပါတယ
်။ We are not opening all at once but one careful step at a time.
အားလုံးကိုတစ်ချိန်တည်းဖွင့်သွားမှာမဟုတ်ဘဲတဆင့်ချင်းတတိထားပြီးဖွင့်သွားမှာဖြစ်ပါတယ်။ပြည်နယ်တချို့ကတော့ပူဆော့ပြီးတော့ပြန်ဖွင့်နိုင်ပါလိမ့်မယ်။ပြည်နယ်တစ်ခုနဲ့တစ်ခုရင်ဆိုင်နေရတဲ့အခက်အခဲတွေကမတူပါဘူးလို့သမ္မတဒေါ်နယ်ထရန့်ပြောသွားတာဖြစ်ပါတယ်။သတင်းတစ်ဖက်အတွင်းမှာ COVID-19 ကြောင့်သေဆုံးသူနောက်ထပ်ရောဂါပိုးကူးသူကြာဆင်းသွားတဲ့ပြည်နယ်တွေမှာအခုလိုမျိုးအဆင့်လိုက်ပုံမှန်ပြန်ဖြစ်အောင်စတင်လုပ်ဆောင်နိုင်မှာဖြစ်ပါတယ်။ပထမအဆင့်မှာတော့ကျောင်းတွေအရက်ဘားတွေကိုဆက်ပိတ်ထားမှာဖြစ်ပေမဲ့ဝတ်ပြုကျောင်းတွေ၊စားသောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေ၊အားကစားကွင်းတွေကိုပြန်ဖွင့်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လူတွေတယောက်နဲ့တယောက်နီးကပ်မနေအောင်လို့တင်းတင်းကြပ်ကြပ်လှုပ်ထားပေးရမှာဖြစ်ပါတယ်။ဒုတိယအဆင့်ကျရင်တော့ကျောင်းတွေပြန်ဖွင့်နိုင်မှာဖြစ်တယ်လို့ခီးသွွာလာမှုကိုလည်းပြန်လှုပ်နိုင်ကြမှာဖြစ်ပါတယ်။ဒါပေမဲ့ဝန်ထမ်းတွေအနေနဲ့အိမ်ကနေပဲဆက်ပြီးအလုပ်လုပ်တာကိုအားပေးထားပါတယ်။တတိယအဆင့်မှာတော့ပုံမှန်အတိုင်းပြန်လည်သွာလာအလုပ်ခွင်ဝင်နိုင်ကြမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရောဂါပိုးမကူးအောင်ပြင်ဆင်ကာကွယ်မှုတွေကိုလုပ်မထားရင်တယောက်နဲ့တယောက်ခက်ခွာခွာနေကြအောင်လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံမှာနှစ်သစ်ကိုအထိမ်းအမှတ်နဲ့အကျဉ်းသား2000ခွဲနီးပါးကိုသမရဦးဝင်းမြင့်ကသတ်မှတ်ချက်မထားဘဲပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း24,896ယောက်ကိုလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာနိုင်ငံသား89ယောက်ပါဝင်ပါတယ်။ဒါအပြင်ဒီတေးဒဏ်ချခံထားရသူတွေကိုထောင်ဒဏ်တသက်လွတ်ရမရှိပြစ်ဒဏ်နှစ်အကန့်အသတ်မရှိထောင်ဒဏ်တသက်ကျနေသူတွေကိုထောင်ဒဏ်အနှစ်40ထောင်ဒဏ်အနှစ်40နဲ့အထက်ကျနေသူတွေကိုတော့ထောင်ဒဏ်အနှစ်40နဲ့အနှစ်40အောက်ပြစ်ဒဏ်ကျနေသူတွေကိုထောင်ဒဏ်ရဲ့၄ပုံတစ်ပုံလျှော့ပေါ်ပေးတယ်လို့သမ္မတလက်မှတ်နဲ့ထုတ်ပြန်ခဲ့ပါတယ်။သမ္မတလွန်ကြီးချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေထဲမှာလောလောဆယ်တော့နိုင်ငံရေးအကျဉ်းသား20ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေး AAPPB အဖွဲ့ကပြောပါတယ်။ COVID-19 ကရောဂါကြောင့်ရုတ်တရက်ပြန်လာကြရတဲ့မြန်မာရွှေပြောင်းလုပ်သမားတွေကပေးကနေပြီးကာကွယ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကုလသမဂ္ဂကအခုညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြန်ဝင်လာကြတဲ့အလုပ်သမားတွေကျုံနေကြရတဲ့အလုပ်သမားနဲ့လူမှုစီးပွားပြဿနာတွေပြေလည်အောင်လို့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေမှာကူညီပေးနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပြန်လာကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက်တကူရီတန်ရှင်းပစ္စည်းတွေ COVID-19 ဆိုင်ရာပညာပေးလက်ကမ်းစာဆောင်တွေဖြန့်ချီပေးခဲ့တယ်လို့အခုလိုပြန်လာကြတဲ့အလုပ်သမားတွေအပေါ်မှာခွဲခြားမှုမရှိအောင်ကြိုးပမ်းခဲ့တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA American အံကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်။ Bangladesh ပင်လယ်ော်တွင်ဆက်လက်ဒဇင်းပေါ်မှာရိုဟင်ဂျာမွတ်စလင်30ကျော်သေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ကော်မရှင်အနေနဲ့တုံ့လုံးမိတယ်လို့ပြောခွင့်ရ Robert Goldberg ကပြောလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်ရုံးကဒီကနေ့အနေဆွဲနဲ့ထုတ်ပြန်လိုက်တဲ့စာမှာတော့အဲ့ဒီဆက်လက်ပေါ်မှာအမျိုးသမီးတွေနဲ့ကလေးငယ်အများစုပါဝင်နောက်ထပ်လူ400လောက်ဟာလည်းသနရိခါပြတ်တော့တာတွေရေတက်ခန်းချောက်တာတွေနဲ့ရင်ဆိုင်နေရတာကြောင့်ကျမကြီးစောင်းရှောက်မှုတွေအရေးကြီးလိုအပ်နေတယ်ဆိုပြီးတော့ပြောထားပါတယ်။အဲဒီဆက်လီဘောမှာအသက်မသေးပဲကြံနေသေးတဲ့သူတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့မိဖက်အဖွဲ့အစည်းတွေကနေရာနေရာနဲ့တခြားအကူအညီတွေပေးနေတယ်လို့ပြောပါတယ်။ရွန်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကတော့ဒီခေါ်ဝေါ်အတိုင်းပဲသုံးဆွဲပြောဆိုနေကြတာပါ။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားဖြစ်နေတဲ့တိုက်ပွဲတွေကဒေသခံတွေအပေါ်မှာရိုက်ခတ်မှုတွေရှိနေတာကိုလည်းကုလသမဂ္ဂအနေနဲ့သတိထားမိတယ်လို့ဆိုပါတယ်။အခုလို COVID-19 ကာယရောဂါဖြစ်နေချိန်မှာမြန်မာနိုင်ငံအပအဝင်တစ်ကမ္ဘာလုံးကိုပြည့်ရဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပေမဲ့လိုက်နာခြင်းမရှိဘူးလို့လည်းပြောထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကပဋိပက္ခဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးဝင်ပြုဖို့နဲ့အင်တာနက်ဖြတ်တောက်ထားတဲ့မြို့နယ်တွေကိုလည်းအင်တာနက်တွေပြန်ဖွင့်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာအမေရိကန်ရဲ့ကြိုရောင်းကြိုရဲ့အစုရှယ်ယာဈေးကွက်မှာဒေါင်းဂျုန်းစ်အစုရှယ်ယာတွေကအတက်ပြနေတာကြောင့်ဒီကနေ့ဈေးကွက်ဖွင့်ချိန်မှာအတက်ဈေးနဲ့ဖွင့်မဲ့သဘောပြနေပါတယ်ဒါပြင် S&P 500အစုရှယ်ယာတွေကလည်း 3.5 ရာခိုင်နှုန်းတက်လာခဲ့ပြီးတော့ Nasdaq ကတော့ 1.66 ရာခိုင်နှုန်းလောက်တက်လာခဲ့ပါတယ်အမေရိကန်သမ္မတကနိုင်ငံရဲ့စီးပွားရေးတွေကိုဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ကြားသာပရိနေကကြေညာလိုက်ပြီးတဲ့နောက်မှာတော့ဥရောပနဲ့အာရှကအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။အမေရိကန်ကဂျလီဆိုင်ယန့်ဆေးထုတ်လုပ်တဲ့ကုမ္ပဏီကကိုဗစ် -19 ရောဂါကူးစက်မှုအတွက်ဆေးထုတ်လုပ်လာနိုင်ပွဲရှိတယ်လို့သတင်းတွေထပ်ပေါ်လာတဲ့အတွက်အစုရှယ်ယာဈေးကွက်တွေမှာလည်းအတက်ဖက်ကိုဥတီလာနေတာဖြစ်ပါတယ်။ဒါပြင်ဒီဂျလီဆိုင်ယန့်ကုမ္ပဏီကစံသက်ထုတ်လုပ်လိုက်တဲ့ Remdesivir စံသက်ဆေးကိုအသုံးပြုခဲ့တဲ့ COVID-19 လူနာ125ယောက်ဟာအလင်းမြန်ပြန်ကောင်းလာနေတာကိုတွေ့ရတယ်လို့ချီကာဂိုတက္ကသိုလ်ကသုတေသီတွေကလည်းမနေ့ကျောင်းတော်နေ့ညနေပိုင်းကပြောကြားလိုက်ပါတယ်။အာရှဘက်မှာတော့တရုတ်နိုင်ငံရဲ့စီးပွားရေးချဆင်းနေပေမဲ့အာရှအစုရှယ်ယာဈေးတွေကတော့တက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနေ့ပထမ3လမှာချဆင်းသွားခဲ့ပြီးဒါဟာ10စုနှစ်တည်းအတွင်းမှာပထမဆုံးအချိန်ချဆင်းခဲ့တာဖြစ်ပါတယ်။ဩစတြေးလျက S&P နဲ့ ASX 200က 1.41 ရာခိုင်နှုန်းတက်ခဲ့ပြီးတော့ဂျပန်နိုင်ငံရဲ့ Nikkei က 3.15 ရာခိုင်နှုန်း၊ထိုင်ဝမ်ရဲ့ DSCC 50အညွန်ကိန်းက 1.14 ရာခိုင်နှုန်း၊ဟောင်ကောင်ရဲ့ Hang Seng နဲ့အိန္ဒိယက Mumbai Sensex တို့က 1.5 ရာခိုင်နှုန်းတက်လာခဲ့ပြီးတော့ Shanghai အစုရှယ်ယာအညွန်ကိန်းကတော့1ရာခိုင်နှုန်းနီးနီးလောက်တက်ခဲ့ပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပွားမှုကိုဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲလွဲခဲ့တာကြောင့်ဘရာဇီးလ်သမ္မတဂျာဘောဆိုနာရိုကဂျမအီဝန်ကြီးလူးဝစ်အန်ရီကေမန်ဒက်တာကိုယာရုကနေဖြုတ်ချလိုက်ပါတယ်။လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့နဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်လိုက်ခြင်းအပြင်တိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်လာစေမှာဖြစ်တယ်လို့ဘောဆိုနာရိုကပြောပါတယ်။မန်ဒက်တာနေရာမှာတော့ဘရာဇီးလ်နိုင်ငံကကင်ဆာထုကုဆရာဝန်ကြီးနယ်ဆန်တက်ကိုဂျမအီဝန်ကြီးသစ်ဖြစ်နဲ့ခန့်လိုက်ပါတယ်။အခုသစ်ခန့်လိုက်တဲ့ဂျမအီဝန်ကြီးနယ်ဆန်တက်ကလည်းဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကိစ္စကိုထောက်ခံတာဖြစ်ပါတယ်။မန်ဒက်တာယာရုကနေထွက်သွားတာဟာနှစ်ဖက်သဘောတူညီမှုနဲ့ထွက်သွားတာဖြစ်တယ်လို့သမ္မတဘောဆိုနာရိုကတော့ပြောပါတယ်။ဂျမအီဝန်ကြီးမန်ဒက်တာကိုထုတ်လိုက်ပြီးတဲ့နောက်မှာပဲဆာအိုပေါ်လိုပြည်နယ်အုပ်ချုပ်ရေးမှူးဂျောင်ဒိုရီကလည်းသူနဲ့သူ့မိသားစုပေါ်မှာချင်းကြောက်စာတွေရလာတာကြောင့်မိသားစုလုံးရေးကိုတွန်းလိုက်တယ်ဆိုပြီးတော့ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးသမ္မတဘောဆိုနာရိုရဲ့ကိုင်တွယ်ပုံကိုဝေဖန်ခဲ့တာကြောင့်အခုလိုချင်းချောက်မှုတွေရတာဖြစ်လို့လေဆောက်ပေါ်လိုပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ။ FIFA Champions League Final ကို August 29ရက်နေ့မှာကစားနိုင်ဖို့အတွက်စီစဉ်နေတယ်ဆိုပြီးတော့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကပြောလိုက်ပါတယ်။ကမ္ဘာတစ်ပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့် Champions League ဘောလုံးပွဲတွေအပါအဝင်ဥရောပကဘောလုံးပွဲတွေကိုအနာပိုင်တွေကရပ်ဆိုင်းထားတာပါ။ဒါပေမဲ့2019-2020ဘောလုံးရာသီကိုဘယ်လိုအဆုံးသတ်နိုင်မလဲဆိုတာကိုရောပါဘောလုံးဖွဲ့ချုပ်ကစဉ်းစားနေကြတာဖြစ်ပြီးတော့လာမယ့် April 23ရက်နေ့မှာထပ်ပြီးတော့ဆွေးနွေးသွားကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီနေ့ဘောလုံးရာသီကိုအဆုံးသတ်ဖို့အတွက် UEFA ကစဉ်းစားနေတာမှာတနည်းကတော့ Champions League Quarter Final နဲ့ Semi Final ပွဲစဉ်တွေကိုဇူလိုင်လနဲ့ August လတွေမှာပုံမှန်အတိုင်းအိမ်ခွင်အဝေးခွင်နဲ့ကြောက်ကစားဖို့ဖြစ်ပြီးတော့နောက်တစ်ခုကတော့အမှတ်ပေးပွဲတွေအပြီးမှာနှစ်ကြော့မကစားဘဲတစ်ပွဲပဲကစားသွားဖို့ဖြစ်ပါတယ်။ Champions League Final August 29ရက်နေ့မှာကစားပြီး Europa League Playoff Final ကိုတော့ August 26ရက်နေ့မှာကစားဖို့ယောပါဘောလုံးဖွဲ့ချုပ်ကအီးမန်းထားတာဖြစ်ပါတယ်ခင်ဗျာ။ VOA ဗျူအမေရိကန်တန်ကနေတောက်ကြနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ချင်းချက်နဲ့လူငါးဦးထပ်ဖို့မစုရဆိုတဲ့ပြည်ထောင်စုအစိုးရအဖက်ပေါ်လာပြီးတဲ့နောက်တိုင်းနယ်ပြည်နယ်အသီးသီးကလည်းဒေသနာအမိန်တွေပုံမတင်းကျပ်လာတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်မအင်တနာပါကျမရင်းနဲ့အာကစားဝင်ကြီးဌာနကကိုဗစ် -19 ရောဂါကိုတိတ်ချောက်ကွယ်နိုင်ဖို့အတွက်ချွင်းချက်နဲ့လူငါးဦးထက်ပိုပြီးမစွေးကြဖို့နဲ့မလိုက်နိုင်ရင်ကူးစက်ရောဂါများကကွယ်နိုင်နေရည်ဥပဒေနဲ့အရေးယူမယ်လို့ဧပြီလ16ရက်စွဲနဲ့မနေ့ကထုတ်ပြန်ပါတယ်။ဒီလိုကျမရင်းနဲ့အာကစားဝင်ကြီးဌာနကထုတ်ပြန်ချက်ထွက်သလိုတိုင်းဒေသချင်းပြည်နယ်အလိုက်ဒေသနာအမိန်တွေတင်းတင်းကြပ်ကြပ်ထုတ်ပြန်လာတာတွေရှိနေပါတယ်။စကိုင်းတိုင်းဒေသကြီးမှာတော့နိုင်ငံခြားပြန်လည်ပြည်တော်ပြန်တွေကို21ရက်စံခီအဖြစ် community quarantine တွေမှာထားရှိမှာဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိမှုများတဲ့ပြည်နယ်နဲ့တိုင်းကလာသူတွေကိုလည်း community quarantine center တွေမှာထားပြီးစောင့်ကြည့်မှာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစွန်အားအရင်းအမြစ်ဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ
်။အဓိကကတော့ပြည်ပေါ်ပြန်နေပေါ့။ထိုင်းဘက်ကပြန်တဲ့ဟာတွေရယ်၊တရုတ်ဘက်ကပြန်တဲ့ဟာတွေရယ်။ဒီနောက်တစ်ခါကျွန်တော်တို့တိုင်းဘက်ကဒီတိုင်းခြားပေါ့အဓိကကတော့ရန်ကုန်တိုင်းလိုဆောင်မျိုးကကျောက်ဖြစ်ပေါ်တော့များတဲ့နေရာတွေကလာမဲ့လူတွေပေါ့ကျောက်ဖြစ်ပေါ်တော့မြင့်တဲ့ဒေသတွေပေါ့နောက်ချမ်းပြည်နယ်အဲ့လိုဘက်ကလာတာမျိုးတွေပေါ့အဲ့လူတွေကိုကျွန်တော်တို့ရည်ရွယ်ပြီးတော့မှပြန်လာတဲ့အချိန်မှာကုဋေသာရောက်လို့ရှိရင်အဲနေဆိုင်ရာမျိုးတွေဒါမှမဟုတ်သူ့ကြီးရွာတွေမှာဒီ community quarantine ရှိတယ်အဲ့မှာသူတို့ဝင်ပြီးတော့မှကောင်း quarantine ခံယူဖို့ပေါ့လိုရလို့ရှိရင်28ရက်ပြည့်တဲ့အချိန်အောင်27ရက်ကိုတော့ quarantine မှာနေမယ်ပြန်တဲ့တစ်ပတ်ဟိုတပတ်ကိုတော့အိမ်မှာဟုံးကွာလေးစထားမယ်ပေါ့အဲ့ဒီရွက်ချက်ပါနဲ့
စကိုင်းတိုင်းဒေသကြီးမှာလည်းဧပြီလ13ရက်နေ့ကနေစပြီးကျန်းမာရေးနဲ့လူမှုရေးကိစ္စမှာအပါခိုင်လုံတဲ့အကြောင်းပြချက်မရှိဘဲည10နာရီကနေမနက်4နာရီအထိတွာလာတာတွေမလုပ်ကြဖို့တိုင်းအစိုးရအဖွဲ့ကအမိန့်ထုတ်ပြန်ထားပါတယ်မန္တလေးတိုင်းဒေသကြီးမှာလည်းကိုဗစ် -19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်4နာရီအထိလုံးဝအပြင်းမထွက်ဖို့မိန့်စာတစ်စောင်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်ဒီအမိန့်ကဧပြီလ18ရက်ဒီကနေ့ကနေစပြီးအသက်ဝင်မှာဖြစ်ပြီးနောက်ထပ်အမိန့်တစ်စုံတရာမထုတ်ပြန်မချင်းအတည်ဖြစ်ပါတယ်။ဒီအမိန့်မလိုက်နာသူတွေကိုဒီဆဲဥပဒေအရအရေးယူမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကချင်ပြည်နယ်မှာလည်းအပြင်ထွက်ရင်လူတိုင်းနှာခေါင်းစီးတက်ကြဖို့အမိန့်ထုတ်ထားတယ်လို့ကချင်ပြည်နယ်ကလူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်။အပြင်ထွက်လို့ရှိရင်မဖြစ်မီမတ်စတာအမယ်။ဒီရောက်စုပ်လို့ရှိရင်ဈေးတွေရောဈေးဝယ်ရောမတ်စတာအမယ်။အဲ့ဒါတော့ဖြစ်မီလေးစောင်းမယ်ဆိုအဲ့ထုတ်ထားတာရှိပါလား။
မကွေးတိုင်းဒေသကြီးမှာတော့တချံချက်တွေအတွင်းမှာပိတ်ထားတဲ့ခရီးသည်ပို့ဆောင်ရေးတွေဟိုတယ်နဲ့တဲခိုခန်းတွေကိုဒီဧပြီလကုန်ထိပိတ်ထားဖို့ညွှန်ကြားထားပါတယ်။ရန်ကုန်မှာတော့လာမယ့်20ရက်နေ့ကနေစလို့အလုပ်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှာဖြစ်ပေမဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ရောဂါပိုးကူးစက်ပြန့်နှံ့တာတွေကိုတားဆီးနိုင်ဖို့ဘလို့ဆောင်ရွက်ချက်တွေလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းထုတ်ပြန်တာမရှိသေးပါဘူး။ရန်ကုန်မှာတော့ရောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုအသွားလာပိတ်ပင်တာတွေပုံများလာနေပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရသူအရေအတွက်က85ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်ကနေသတင်းပေးပို့ပါရစေ။
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေမြန်မာနှစ်စန်းတရက်နေ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်မင်္ဂလာနှစ်သစ်မှာတော်ရရှင်ပြီးအားလုံးတွေ VOA အဖွဲ့သားတွေကနေပြီးတော့နှစ်သစ်ဆုမပို့တာချင်ပါတယ်ရှင်
မင်္ဂလာနှစ်သစ်ပါခင်ဗျာကျွန်တော်ကြိုက်တဲ့ Things can only get better ဆိုတဲ့ Howard Shore ရဲ့သချင်းစာသားလေးကိုပြောပြချင်ပါတယ်ကြောက်သလားမေးရင်တော့ကြောက်တာပေါ့ဒါပေမဲ့အကြောက်တရားနဲ့တုံ့နောင်ခံမနေနဲ့အားလုံးဖြုတ်ချလွှင့်ပြစ်လိုက်နိုင်ရင် Things can only get better အားလုံးဟာကောင်းလာဖို့ပဲရှိပါလေတယ်ခင်ဗျာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်တန်းလွင်ပါပါခင်ဗျာကိုမြန်လာခဲ့
မင်္ဂလာနှစ်သစ်ဖြစ်ပါစေရှင်သောတာရှင်များအားလုံးနှစ်သစ်မှာစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့အတူအောင်မြင်မှုတွေစားတဲ့တပိုးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပေးပါတယ်ရှင်ဖီရီကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျမများသစင်အောင်ပါရှင
်ကဘာမြေနေချမ်းပါစေနှလုံးသားရေဆုတောင်းနေကဘာမြေစိတ်လမ်းပါစေအားလုံးကတောင်းဆိုနေ
ကဘာမြေငြိမ်းချမ်းပါစေတဲ့ဟုတ်ပါရဲ့မြန်မာနိုင်ငံကမင်္ဂလာနှစ်သစ်အချိန်ခါမှာကျမတို့လူသားတွေအားလုံးတွေလိုအပ်နေတဲ့ဆုဖြစ်ပါရဲ့နော်ကဘာမြေကိုအကြီးတန်းစေတဲ့ဘဝပေးစစ်ပေးတို့အပြင်တကွာလုံးခုကြုံတွေ့နေရတဲ့ကုဆေယောဂကပ်ဘေးဇိုကြီးကနယ်မြေဒေသခွဲခြားမှုမရှိအသားအရောင်ကြားမှာအသက်ရွယ်ခွဲခြားမှုမရှိအားလုံးကိုအင်အားပြင်းတိုက်ခိုက်နေတာပါဒါကြောင့်လည်းကျမတို့မြန်မာနိုင်ငံမှာလည်းအားလုံးချစ်မြတ်လို့ရွှင်ရတဲ့အကြံရဲ့မြဲ့အချိန်ခါတို့တော့မဆင်နွှဲနိုင်မဲနဲ့အခုနှစ်တက်ကိုရောက်လာခဲ့ပါပြီနော်ဒီလိုအချိန်လေးဇိုးရီကြတဲ့ကအားလုံးအတွက်မင်္ဂလာနှစ်တက်ဖြစ်ပါစေလို့ပထမအဦးဆုံးဆုတောင်းပေးချင်ပါတယ်ကျမတို့အားလုံးကြုံတွေ့နေရတဲ့ကပ်ဘေးဇိုးကြီးကိုအမြဲဆုံးကြော်ဖြတ်နိုင်ကြပါစေလို့ဒီနေ့ဆုတောင်းပေးချင်ပါတယ်အားလုံးလည်းအဆင်ပြေသွားမှာပါဒါကြီးလည်းပြီးသွားတော့မှာပါဆိုရင်နှောင်းလင်းချက်တွေနဲ့ကျမတို့နှစ်တက်ရက်တွေကိုကြော်ဖြတ်ကြရအောင်ပါ
နေတဲ့ပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါသောနာရှင်ပေါင်းလက်ရှိကြုံတွေ့ရင်ဆိုင်နေရတဲ့ရောဂါန္တရကပ်ဘေးကနေအများဆုံးလွတ်မြောက်ပြီးနှစ်သစ်မှာချစ်ခင်ရတဲ့မိသားစုဆွေမျိုးမိတ်ဆွေအပေါင်းအသင်းများနဲ့အတူလူသစ်စိတ်သစ်နဲ့ပုံမှန်တိုင်းပျော်ရွှင်စွာနေနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်အားလုံးကျန်းမာပျော်ရွှင်နိုင်ကြပါစေခင်ဗျာ
မင်္ဂလာနှစ်သစ်ပါရှင်ကျွန်မဆုမြတ်ပါမှာအခုချိန်မှာတော့အားလုံးကဒီစိုးရိမ်မှုတွေမရေရာမှုတွေနဲ့ကြုံနေကြရတာမှတ်ပါတယ်ဒါမဲ့လေဒီအစိုးရရအကောင်လို့မှတ်ယူပြီးတော့အရင်တော့ကဒီအချိန်မရှိခဲ့လို့မဆက်သွယ်နိုင်ခဲ့တဲ့မိသားစုဝင်တို့မိတ်ဆွေတငယ်ချင်းတို့ကိုနှုတ်ဆက်စကားပြောမယ်ဆိုလို့ရှိရင်သူတို့အတွက်တင်မဟုတ်ပါဘူးကိုယ့်အတွက်လည်းစိတ်တည်နှူးစရာဖြစ်မှာပါကျမကိုယ်တိုင်လည်းအခုလိုမျိုးခက်ခဲတဲ့အချိန်မျိုးမှာကိုယ့်ရဲ့ဒီမိသားစုတငယ်ချင်းတွေအတွက်ကိုအချိန်ပို့ပြီးတော့ပေးပြစ်ပါတယ်အဲ့တော့အစိုးရကင်းသွားတဲ့အချိန်မှာအဆင်သင့်ဖြစ်နေအောင်လို့ကိုယ့်ရဲ့စိတ်ခွန်အားတွေကိုမွေးထားနိုင်ကြပါစေလို့နှစ်သက်ဆုတောင်းပါတယ်ရှင
်
ပါရှင်အခုချိန်မှာချစ်ခင်သူတွေတွေ့ဆုံစုဝေးဝိုင်းဖွဲ့ပြီးတော့ပျော်ပျော်ရွှင်ရွှင်မဆင်နှွှဲလိုက်ရတဲ့နှစ်သက်ကူးကိုရှေးလာမယ့်နှစ်သက်ကူးကြရင်နှစ်ဆတိုးပြီးဆင်နှွှဲနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်မတူတာလေးတွေပေါ့ရှင်ကျွန်မညညလွင်ပ
ါကိုရိုနာကုသရောဂါကပ်ဘေးကြီးကြောင့်တစ်ခါလုံးအလုပ်တွေကျောင်းတွေရန်နာဒါမှမဟုတ်လည်းအသွင်ပြောင်းပြီးတော့ဆက်ပြီးတော့လေပတ်နေကြရလို့အားလုံးအိမ်တွင်းမုံဘဝတွေလည်းရောက်နေကြရပါတယ်နော်ဒါကလည်းဒီကျမရဲ့ကပ်ဘေးဇူကြီးကြော်ဖြတ်နိုင်ဖို့မဖြစ်မနေလိုက်နိုင်ရမယ့်အခြေအနေလည်းဖြစ်ပါတယ်ကျမတို့ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေလည်းကိုယ့်နေအိမ်တွေကနေအလုပ်တာဝန်အသီးသီးလုပ်ပြီးတော့ရေဒီယိုအင်တာနက်နဲ့ရုပ်သံလွှင့်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေကြရတာပါဒါကြောင့်မလို့လည်းကျမတို့မင်္ဂလာနှစ်သစ်ဆိုတာကိုအိမ်ဒီတွေကနေပြီးတော့ပဲလမ်းပြီးတော့ဆူတောင်းပေးရတာပါနော်ကိုရိုနာကပ်ဘေးကြုံနေရတဲ့ကာလာဆိုမှာစိတ်ညစ်စရာသတင်းတွေကိုပဲကျမတို့နေ့စဉ်ရက်ဆက်တင်ဆက်ပေးနေရသလိုဖြစ်နေတာမလို့နောက်နှစ်အတွက်နှစ်သစ်ဆိုတာကိုမျှော်လင့်ချက်တွေနဲ့အကြိုပြုလွှမ်းကြရပါမယ်
။နှစ်သစ်မင်္ဂလာဒါရင်ပေးပွဲမှာချစ်ချစ်ခင်စရာတင်သူကိုပို့လေးလိုက်ရှာဟုတ်တွေ့ပြ
နောက်နှစ်တွေနောက်နှစ်တွေမှာနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ကျူစွာဖို့ဆန္ဒပြုပါရခင်ဗျာ
ကျမကတော့ခွာညိုပါရှင် VOE သောတာရှင်တွေနဲ့ကွာ
မြန်မာပြည်သူပြည်သားအားလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေ့စေရနှစ်သစ်ဖြစ်ပါစေ။လောကရန်တရားမှန်သမျှကိုကြံ့ကြံ့ခံနိုင်စွာနဲ့ခွန်အားသစ်တွေပိုင်ဆိုင်မဲ့နှစ်သစ်လည်းဖြစ်ပါစေလို့ဆန္ဒပြုပါရစေ။အားလုံးပျော်ရွှင်ကြပါကြပါစေ
။ UI ဒေါ်ရရှိနာနေတကောမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနေဟောင်းလွန်သောကိုဗစ်ကိုကျော်နှစ်သစ်မှာရောရှင်တာယာချမ်းမြေ့ကြပါစေကြောင်းကျွန်တော်ကြော်ကြော်သိမ်းစုမုံကောင်းတောင်းပေးပါမယ
်။မင်္ဂလာရှိတဲ့နှစ်သက်အခါသမျှမှာသောတာရှင်ပေါင်းကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ COVID-19 ကာဝယ်ဆေးလည်းအများဆုံးထုတ်နိုင်ကြပါစေ။နောက်နေ့တကြံမှာပြန်ပြီးဆုံကြအောင်မယ်နော်။ကျွန်မခင်ရသက်ပါ
မိနာပါတတ်တတ်ရှင်များခင်ဗျာဒီကုသကြံမအိမ်ပြေမထွက်ပဲလူများပေးပြာกินဖို့ဖြစ်တဲ့ကုသူယူနေတဲ့ VOA ပြည်သက်တွေနဲ့မြမပြည်သူပြည်သားအားလုံးတစ်တစ်ပါကိုစိတ်နှပြရှင်လန်းချမ်းမြေပါစေခင်ဗျာကျွန်တော်ရဲ့မိတ္တပ
ါတစ်တစ်မင်္ဂလာတာရည်ပင်ပွဲမှာချစ်ချစ်ခင်ပြာကျင်သူကိုကိုလေးနိုင်ရှာဟောတွေ့ပြီဗျာ
မြန်မာပြည်သူပြည်သားအားလုံးကိုဗစ် -19 ကပ်ပြီးရောဂါကြီးကနေကင်းဝေးကြပါစေလို့ VOA ဝိုင်းတော်သူကျမအင်ဂျင်နိုင်ကဆုမွန်ကောင်းတောင်းပါတယ်ရှင်။ဒီရောဂါဆိုးကြီးကာကွယ်တိုက်ဖျက်ရေးကာလအင်ဂျင်မထွက်ကြဖို့ social distancing လုပ်ဖို့စတဲ့ကဘာလုံးဆိုင်ရာကျန်းမာရေးညွှန်ကြားချက်တွေကိုကျမတို့အားလုံးဝိုင်းဝန်းလိုက်နာပြီးစူပေါင်းကာကွယ်ကြဖို့လည်းတိုက်တွန်းပါတယ်။ COVID-19 NDA ကာလ VOA ပရိသတ်တွေအတွက်လည်းရောဂါဆိုင်ရာအချက်လက်တွေကာဝယ်ရေးဆိုင်ရာဂျိုးပန်းချက်တွေနဲ့အခြားကဘာနဲ့မြန်မာသတင်းတွေကိုအဆက်မပြတ်တင်ဆက်ပေးပါမှာပါရှင်။ကိုနာကုဆေယောဂါကပီတားဆီးကာကွယ်ရေးအတွက်တစ်ကမ္ဘာလုံးကဝိုင်းဝန်းပြီးဂျိုးပန်းနေကြရဆိုပေမဲ့အခုချိန်ထိယောဂါကုဆက်ခံရသူနှစ်တန်းကျော်နဲ့တေဆုံးသူတသိန်းခွဲလောက်တောင်ရှိနေပါပြီနော်။ဒီလိုမျိုးလူသားတွေဘေးဒုက္ခကြုံနေရအသက်အန္တရာယ်ကြုံနေရတဲ့ဒီကပ်ဘေးဆိုကြောင့်မဖြစ်မနေသွာလာရမယ့်ကိစ္စတွေကလွဲ့ရင်လူတွေအိမ်မှာပဲနေဖို့ဒေသတစ်ခုကနေတစ်ခုကုလူမသွာလာကြဖို့အစိုးရအသီးသီးကအမိန့်ထုတ်ထားတာပါ။ဒီလိုမဖြစ်မနေအခြေအနေကြောင့်နှစ်ပေါင်းများစွာမကြုံဘူးတဲ့ကမ္ဘာ့အတွက်အကောင်းဆုံးတစ်ချို့ကျမတို့ကြုံကြရပါရဲ့။အစိုးရကအကောင်းလို့ပဲပြောရလိမ့်မလား။တရုတ်နိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုတွေအများကြီးရောကြသွားသလိုအိန္ဒိယမှာတော့လေထုထဲမှာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်အနည်းဆုံးအခြေအနေကိုရောက်သွားတယ်လို့စွဲရနေလေတန်သုတေသနဌာနကသတင်းထုတ်ပြန်ပါတယ်။ဟိမွန်နာတောင်တန်းကိုအဝေးကနေလှမ်းပြီးတော့မမြင်ရတာနှစ်ပေါင်းများစွာကြာခဲ့ပြီဆိုတော့အိန္ဒိယကနေပြီးတော့လေဒီတောင်တန်းကြီးကိုလှမ်းပြီးတော့မြင်ရတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်နော်။လူသားတွေကြောင့်တန်းထိနေတဲ့ကမ္ဘာမြေကြီးကိုပြန်ပြီးတော့ပဲတဘာဝနည်းနဲ့တန်းစင်နေသလားအတွေးပေါင်းနေပါလား
။ကျဲအခါသမျှဟာနေဟောင်းကအညစ်ကြေးတွေနှစ်သက်ကိုမပါလာစေဖို့ကျွန်တော်တို့ဖြတ်တန်းရသလိုပဲမြန်မာပြည်တွင်းလက်ရှိဖြစ်နေတဲ့ယောဂကပ်ဘေးတွေစစ်ပွဲတွေနဲ့ရာသီဥတုဖောက်ပြန်မှုတွေလည်းအခုလာမယ့်နှစ်သက်မှာအများဆုံးပျောက်ကင်းပါစေလို့ဆုတောင်းပါတယ်ညွှန်လင့်ပါတယ်ကျွန်တော်ဝင့်ခတ်ပါတယ
်မင်္ဂလာရှိတဲ့နှစ်သက်အခါသမယဖြစ်ကြပါစေရှင်အိန္ဒိယနဲ့အိမ်ပြေမထွက်ရလို့တကြံရင်မကစားရဘူးဆိုပေမဲ့လည်းယနေ့ရဝေကမိသားစုတွေမိတ်ဆွေတွေကိုအမြဲတည်းရနေပါတယ်။အားလုံးနေကောင်းကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါလိမ့်ရှင်။ကျမအီတန်စမ
။မင်္ဂလာရှိတဲ့မြန်မာနှစ်ကူးမှာကျန်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။ကမ္ဘာကတ်ယောဂဘေးကလည်းကင်းဝေးပြီးစီးပွားရေးတွေလည်းပြန်ကောင်းကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ကျွန်တော်ငိမ့်ချမ်းပါ
တော်ရှင်ရဲ့အားလုံးနှစ်သက်မှာစိတ်ချမ်းသာကိုကျမ်းမာရှိကြပါစေ။ကိုဗစ်ကရောဂါပိုးစုကြီးမှလည်းကင်းဝေးပါစေ။မြန်မာနိုင်ငံမှာလည်းငင်းချဲဆွေးနွေးပွဲတွေအောင်မြင်ပြီးအမြန်ဆုံးဆက်မီးငိမ့်နိုင်ပါစေလို့ကျမနိုင်ငံလက်ဖိုင်ကနေဆုမွန်ကောင်းတောင်းပေးလိုက်ပါရရှင
်။မြန်မာနိုင်ငံနိုင်ငံသားအားလုံးကျမတို့ထပ်တူရင်ဆိုင်နေရတဲ့ကဘေးကနေကင်းဝေးဖို့အရင်ဆုံးဆုတောင်းပေးပါရရှင်။ဒီနေ့တကြံမှာရေကစားမထွက်ရပေမဲ့နောက်နေ့တွေမှာပျော့ပျော့ရွှင်ရွှင်နဲ့ရေကစားနိုင်အောင်ကယောဂါပဲပြင်ဝင်အောင်ဆင်ခြင်ကြရအောင်ပါနှစ်သက်အတွက်ချက်ပြီးတော့ဆူတောင်းပေးချင်တာကတော့ကျမတို့တိုင်းပြည်ကမငြိမ်းသေးတဲ့စီမီတွေအဆုံးသတ်ပြီးတိုင်းရင်းသားအလုံးတန်းတူမြများနဲ့စိတ်အေးချမ်းတဲ့ဘဝကိုရကြပါစေလို့လှလိုက်လေးလေးဆူတောင်းပေးပါရရှင်အားလုံးမင်္ဂလာနှစ်သက်ဖြစ်ပါစေကျမနှင်္ဂလာပ
ါချစ်ခင်ရတဲ့ VOA ပရိသတ်နဲ့မြန်မာပြည်သူပြည်သားအပေါင်းအခုလိုကိုဗစ်ရောဂါကြောင့်တကမ္ဘာလုံးစစ်ပွဲကြီးလို့ရင်ဆိုင်နေရတာမို့မဟာအတာတကြံကာလမှာအားရပါရမစင်နွဲဖြစ်နေတာကိုစိတ်မပြတ်ကြပါနဲ့ခင်ဗျာလူတယောက်အတွက်အသက်ရှင်သန်မှုကပိုအရေးကြီးတာမို့တက်နိုင်တဲ့မြတ်နေအိမ်မှာပဲနေကြပါ VOA ဝိုင်းတော်သားတွေပြင်ဆင်နေတဲ့သတင်းတွေကိုလည်းနားဆွင့်ကြပါဒီစစ်ပွဲကြီးပြီးသွားတဲ့အခါကျွန်တော်တို့ပြန်ဆောင်ရအောင်ပါကျွန်တော်ညာဝင်းအောင်ပါခင်ဗျာနှစ်သက်မှာပျော်ရွှင်ကြပါစေ
တောင်းတနေနဲ့ပြင်းနေကြတယ်မိုးတိမ်မျိုးမော့ကြည့်ပါပို့ရည်မျိုးတွေပြောင်းများများခုတော့ပေါင်းနေကောင်းနေပြချီရှာနေတဲ့ချိန်တိုင်းပြေလို့
အတွက်ဆူတောင်းဆိုပေမဲ့နေတိုင်းလူတိုင်းအတွက်တောင်းပေးနေတဲ့စုပါယောဂအန္တရာယ်သဘာဝဘေးအန္တရာယ်ကြီးမှစီဖန်တကင်ပြိပခါတွေချုပ်ငိမ့်ပါစေငြိမ်းချမ်းပါစေအခက်အခဲတွေကျော်လွှားနိုင်ပါစေအားလုံးအတွက်ပေါ့ကျွန်တော်သိထိုင်ဦးပါခင်ဗျာ
မင်္ဂလာပါခင်ဗျာနှစ်သက်မှာအားလုံးလုံခြုံလူထွေးကြပါစေကျွန်တော်သားညဦးပ
ါမင်္ဂလာနှစ်သက်ပါရှင်နှစ်ထွေးဘလို့ပဲပြောင်းပြောင်းကျွန်တော်ရဲ့သောတာရှင်တွေအတွက်ဒီနေ့ကိုအမှန်ကန်ဆုံးနဲ့အပြည့်စုံဆုံးဖြစ်အောင်ချုပ်ဝေပေးနိုင်ဖို့ယုံကြည်စိတ်ချတဲ့သတင်းဌာနတစ်ခုဖြစ်ဖို့အမြဲတမ်းကြိုးစားသွားပါမယ်လို့ပြောပြရစီကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးကြောင်းမှုလို့အခုလိုအချိန်မှာဒီနေအိမ်ထဲမှာပဲနေနေကြရတဲ့အချိန်မှာဒီသားစုတွေနဲ့ဖြစ်ဖြစ်ကိုအေးအေးချမ်းချမ်းဖြတ်သန်းနိုင်ကြပါစေလို့ဆုမကောင်းကြောင်းပါတယ်ရှင်စမခင်ပြူသေးပါ
သောရရှင်မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်မင်္ဂလာနှစ်သက်ဖြစ်ပါစေဗျာ။ COVID-19 ကပ်ရောဂါအန္တရာယ်ကိုလည်းကျော်လွှားနိုင်ပြီးတော့တခြားအခက်အခဲတွေအားလုံးကိုလည်းကျော်ဖြတ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျွန်တော်ရန်နိုင်ပါ
။ကမ္ဘာကပ်ရောဂါ COVID-19 ပြီးအမြန်ဆုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်။ကျွန်မတို့ဒီຫນွေဦးရဲ့အမှတ်တရကတော့ကပ်ရောဂါ COVID ကိုစီမှာဖြစ်မဖြစ်စစ်တဲ့အချိန်မှာပဲ။ပိုးမရှိဘူး negative ဆိုတဲ့အဖြေရတော့ဖြစ်ရတဲ့ဘာနဲ့မှမတူတဲ့ဝမ်းသာစိတ်မျိုးကိုဗစ်ရှိတဲ့သူတွေအားလုံးခံစားကြရပါစေ။ကဘာသူကဘာသားတွေအားလုံးအမြန်ဆုံးဘေးတရာဝေးကွာကြပါစေလို့ကျမဆုမွန်ကဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။နှစ်သက်မှာလူရဆန္ဒတွေဖြစ်ပြီးကဘေးအနေကိုလည်းကြော်လွားနိုင်ကြပါစေ။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေကိုလည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်အောင်လင်ဦးပါခင်ဗျာ။
မင်္ဂလာနှစ်သက်ပါရှင် VOA ကိုအားပေးနားဆင်ကြသူတွေနဲ့ဒီမှာချစ်ခင်ရတဲ့ရဝေးရန်ကြီးကောင်နှမတွေ စေမျိုးသားချင်းတွေမိစေတွေနဲ့တငယ်ချင်းတွေအားလုံးကမ္ဘာတစ်ဝန်းကျုံနေရတဲ့ရောဂန္ဓရကပ်ဘေးတိုင်းရင်းဒေသတွေမှာလောလောဆယ်ရင်ဆိုင်နေရတဲ့ပြည်ရင်းစစ်တတန္တရကပ်ဆိုတဲ့စစ်ဘေးနဲ့ဒုဗိကန္ဓရကပ်အစာရေစာငတ်မုတ်ခေါင်းပါတဲ့ဘေးစတဲ့ကပ်ကြီး၃ပါးအန္တရာယ်ကကင်းလွတ်အောင်သတိနဲ့ဆင်ခြင်ပြီးကျော်လွှားနိုင်ကြပါစေ။စိတ်ချမ်းသာကိုယ်ကျန်းမာစွာနဲ့နှစ်သက်ကိုကျော်ဖြတ်နိုင်ကြပါစေလို့ထုတောင်းမြတ်တာပို့သလိုက်ပါတယ်။ဒီမှာခင်ဆိုးဝင်ပါ
။ဟုတ်ပါတယ်ကမ္ဘာနဲ့ကျမတို့အတွက်မြန်မာနိုင်ငံကဆွေမျိုးမိတ်ဆွေတွေအားလုံးနိုင်ငံထဲမှာနေထိုင်နေကြတဲ့လူတွေအားလုံး VOA ပေးသက်တွေအားလုံးအတွက်နှစ်သက်ရဲ့နေ့ရက်တွေကသတင်းကောင်းတွေအမြန်ဆုံးဆောင်ကျင်းပေးနိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်။မင်္ဂလာရှိတဲ့နှစ်သက်ဖြစ်ပါစေနော်
။မြို့ပေါ်ဝေခင်းငွေအစင်းဆန္ဒပြည်တော်တိုင်းမြန်ပြေငြိမ်းချမ်းအောင်စုတို့ခါရဲ့အေးစကြောင်းကောင်းကဲ့လုံမေးသူသူကဲကဲလှကြပါစေမြို့မောင်ဝေခင်းငွေအစင်းသာသာပြည်တော်တိုင်းမြန်ပြေငြိမ်းချမ်းအောင်စုတို့ခါရဲ့အေးစကြောင်းကောင်းကဲ့လုံမေးသူသူကဲကဲလှကြပါစေ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေတူဝါစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာချက်တဲမှုတွေပိုးပြီးကြုံတွေ့လာကြရတယ်လို့အင်းဝင်ချမ်းဖတ်မှုတွေလည်းတိတိသားသားတိုးလာပါရဲ့။ယောဂကုသခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝင်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအင်းဝင်ချမ်းဖတ်မှုခြံကိုလည်းအမျိုးသမီးတွေအများစုခံစားလာကြရတာပါ။ကိုရိုနာဗိုင်းရပ်စ်ကုသမှုတွေကိုထင်ချုံနိုင်ဖို့အတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အင်းဝင်ချမ်းဖတ်မှုတွေပိုးပြီးကြုံရအောင်ကြောင်ပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလား။သူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲ။ဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ
်။
ကပ်ဘီအမေကြောက်ရောက်လာတဲ့ကစားလို့အမေရိကန်ပြည်ထောင်စုမှာအိမ်တွင်အကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်ခုနီတောင်းခံလာတဲ့သူတွေတိုးလာတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွာလာကန့်သက်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အထင်မှာပဲအိမ်တွင်အကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူကြောင့်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တဲ့ပထမသတင်းပတ်အထင်မှာပဲအိမ်တွင်အကျဉ်းဖတ်မှုတိုင်ကျချက်9000လေးပါရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်အကျဉ်းဖတ်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့ဆိုရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတစ်ပတ်အတွင်းအိမ်တွင်အကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတဝန်းအနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတဲ့ဆိုရဲအစင်းကစားတွေထွက်ပေါ်လာတယ်လို့ဘရာဇီးချီလီမက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်အကျဉ်းဖတ်မှုတွေတိတိတသားတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယလာဘဲစကီကအခုလိုပြောပါတယ်
La línea 144 que es la que recibe
la Argentina ma jama khwe cha mu po ma chi ke ne a chen phat mu ri ne pat de lo tai cha nai ne phone line 144 line tha shi ya ma aku kala twe ma set twe tai cha la ra ri ga ta mae a chain the 60 ya kai no po pro mya la ba de
ala tu chi ni nai ngan ma le nei nwe ma ni cha bu nyin cha che chut pyan mi do patama tadin pat a twin ain nwe a chen phat mu ri ne set set de phone set aku ni chao khan mu ba ခုနှစ်ဆယ်ရာခိုင်နှုန်းကျလာတယ်လို့ချီလီအစိုးရကပြောပါတယ်
ဒီကိုရိုနာဗိရုစ်နော့စ်တာပရီဇန်တန်ဒိုမူလ်တီပလက်ဒက်ဆာဖီယို
ကိုရိုနာဗိုင်းရပ်စ်ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျမတို့ကြုံကြရပါတယ်ဒီထက်မှမိသားစုအတွင်းအကြမ်းဖက်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
ဒါကတော့ချီလီနိုင်ငံရဲ့ကျားမကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီးကာရိုလီနာကွေဗက်စ်ပြောသွားတာပါပလာချူမေခန်ပြည်တော်စုမှာကိုဗစ် -19 အခြေတဲ့ကာလအတွင်းအင်းဝင်းချမ်းဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအင်းဝင်းချမ်းဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းကျူလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေုံကထုတ်ပြန်ထားပါဗျ။အခုလိုအခြေမျိုးမှာအကူအညီဆောင်ရှောက်ရေးကိရာတွေမှာလူတွေပြည်လာတာကိုကြည့်ရင်လည်းအင်းဝင်းချမ်းဖတ်မှုတွေကျူလာနေတယ်ဆိုတာကိုသိနိုင်တာပါ။ဒီလိုအခြေအနေမျိုးမှာအကူအညီတွေကိုတိတိယောက်ယောက်မပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတူဖြစ်တဲ့မန်နွေဦးကပြောပါတယ
်အမျိုးသမီးတွေကကိုယ့်ကိုယ်သက်သေတာသို့မဟုတ်သေတဲ့ရာခိုင်နှုန်းကဘာပေါ့မှာအများကြီးများတယ်ဟိုအသက်ခံရတဲ့မျိုးသမီးတွေပေါ့နော်တကဘာလုံးဝဆို38ရာခိုင်နှုန်းမျိုးသမီးတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်ဆိုတော့ဒီ suicide ဖြစ်ရတာခင်ဗျာအများများလာမယ်လို့ကျွန်မအနေနဲ့ထင်တယ်။ဒီပြဿနာတွေကိုကြိုတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူးဖွင့်စစ်တဲ့အနေနဲ့ရောအစိုးရအနေနဲ့ရောအသံဝိုင်းအနေနဲ့ဆိုရင်တော့ကြိုတင်ကာကွယ်မှုဟာစစ်စင်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်နှစ်ပတ်ထိမှဆိုရင် domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide အကူကိုသက်သေတဲ့ရာခိုင်နှုန်းလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကိုကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲဒါကြောင့်ပဲကြိုတင်ကာကွယ်တဲ့အနေနဲ့ကတော့ဘာလုပ်ဆင်လဲဆိုတာကိုကျွန်တော်တို့ဖွင့်ဆင်နေတယ်လေအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါတယ်ရှင
်အဲ့ဒီတော့အခုလိုအချိန်မျိုးမှာမန်ွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာတယ်ရှိရယ်သူတို့ကဟိုမိခင်တွေဖြစ်တယ်ခလေးမယ်တွေဖြစ်တယ်ပေါ့သူတို့အခက်ခဲတွေကဘာတွေလဲဆိုတော့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလိပ်စာပြေဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းဆက်မှုတွေကိုတွဲကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွဲကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်တို့ဒီ shelter တွေကိုဖုံးစက်တယ်အကြောင်းကြားရယ် shelter တွေကလည်းအရန်ပြင်းနေပြီသူတို့လောလောဆယ်ကဒီအချိန်တွေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာကြောင့်ကြားလာတယ်။ပလိတ်တွေဖုံးဆဲတော့လေပလိတ်ကသူတို့ကဖုံးချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီအခက်ခဲကတော့အရင်ထက်ဆိုင်သစဆုံးဆလောက်ပိုများပါတယ
်။ဆိုတော့ကိုဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလည်းအခက်ခဲတွေကဒီအရင်ထက်ပိုပြီးတော့များလာနေရဲဆိုတဲ့သဘောပါလားရှင
်။ဟုတ်ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမျိုးသမီးတွေကိုသူတို့လိုအပ်ချက်တွေ resources တွေကိုပေးဖို့အတွက်ကဥမာချိန်ရုံးတွေကိုဆက်သွေလုံးလို့လဲသူတို့ကဖုံးမကန်ကြဘူး။ဘယ်ရုံးတော်တော်များများရုံးနေတာကြတော့အကောင်လုံးကတရားမှဖုံးမကန်နိုင်ကြတဲ့အတွက်ကဒီမျိုးသမီးတွေမှာကြတော့ဘာသာစကားအခက်ခဲရှိတယ်။အခက်ခဲတွေကပုံပြီးသူတို့စိတ်ပုံပြီးစိုးရင်ပုံပင်မှုတွေအများကြီးပုံပြီးများလာတယ်ကိုယ်ပတ်သက်နေရှင်နဲ့စိတ်တဲ့တော်မှာရှိလာရင်ဆိုတာကိုပြောကြပါတယ်။ဆိုတော့ကျွန်မအရင်ကစိတ်ဆိုးရင်းနေပါတယ်။ဆိုတော့ကျွန်တော်တို့အခွင့်အရေးအနေနဲ့ကျတော့ဒီအခက်ခဲတွေကိုတန်းတင်းတလောက်ငွေသို့မဟုတ်အလုပ်ချောင်းချောင်းEDD ချောင်းပေးတာမျိုးရှိတယ်။စိတ်ချမ်းမရေးအတွက်က self care or meditation group လို့ရှိတယ်။ဒီတခြားအခက်ခဲတွေကိုကျွန်တော်တို့ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်ခဲတွေကိုဖြေဖြေရှင်းဖို့အတွက်
လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။ကိုနာကပ်ဘေးကာလဂျုံနေရချိန်မှာအကျံဖက်ခံရတဲ့အမျိုးသမီးတွေအချို့အကူအညီရဖို့ကတာမန်ချိန်မှာချက်ပို့ပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ်
။ In some countries
the number of women calling support services has doubled. Meanwhile, healthcare providers
ငယ်ငယ်တို့မှာအကူအညီပေးရတဲ့ဌာနတွေကိုဆက်သွယ်လာတဲ့အမျိုးသမီးဦးရေကနှစ်ဆတက်သွားပါတယ်။လူချင်းမျိုးမှာကျမရဲ့ဝန်ထမ်းတွေနဲ့ရဲဝန်ထမ်းတွေဖြစ်တယ်။ဝန်ထမ်းအင်အားမလုံလောက်တာနဲ့အလုပ်တွေမနိုင်မနှင်းဖြစ်ရပါတယ်။ဒေသဆိုင်ရာအကူအညီပေးရေးဖွဲ့တွေလည်းအခုချိန်မှာငွေကြေးပြတ်လက်တာနဲ့လုပ်ငန်းမလဲပတ်နိုင်တာပဲရှိနေတာပါ။အိမ်တွင်းအချက်မဲ့ခံရသူတွေကိုအကူအညီဆော့ဆော့ပေးတဲ့ကိစ္စတွေမှာလူတွေပြည်လာတယ်လို့တချို့လည်းဖိတ်ထားရတဲ့အခြေအနေရှိနေပါတယ်။
ဒီလိုအခက်အခဲတဲ့အခြေအနေမျိုးမှာကိုရိုနာဗိုင်းရပ်စ်ပိုးကြီးကိုတညီတညွတ်တည်းပူးပေါင်းတိုက်ဖျက်ဖို့အရေးကြီးသလိုမိသားစုတွေအေးအေးချမ်းချမ်းနေထိုင်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကူတာရက်စ်ကဒီလ5ရက်နေ့ကကမ္ဘာလူလူကိုပန်ကြားခဲ့ပါတယ်
။ And so I make a new appeal today for peace at home and in homes around the world.
We know that one in the world ညင်းချမ်းချမ်းနေထိုင်ကြပါလို့ကျွန်တော်မိတ္တရခံကြပါတယ်။ကိုဗစ် -19 ရောဂါကိုတပ်ဖြတ်နိုင်ဖို့အတွက်အိမ်ထဲမှာပဲနေကြဖို့ဒီချခွဲနေထိုင်တာတွေကအဖြစ်မနေအရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြပါတယ်။ဒါပေမဲ့ဒီလိုနေရတဲ့အချိန်မှာအမျိုးသမီးတွေအိမ်တွင်းညှဉ်းပန်းနှိပ်စက်မှုတွေနဲ့ပိတ်မိသွားတာမျိုးဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစီးပွားရေးနဲ့လူမှုရေးကြက်တဲမှုတွေစိုးရိမ်ထိတ်လန့်မှုတွေတိုးလာနေတာနဲ့အမျှကမ္ဘာတွန်းမှာအိမ်တွင်းအကြမ်းဖက်မှုတွေလည်းကြောက်ခမန်းနည်းတွေတိုးလာတာကိုကျွန်တော်တွေ့ကြရပါတယ်။
အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ကိုဗစ် -19 တုံ့ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကျန်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအထူးအစိတ်ပိုင်းတစ်ခုဖြစ်တဲ့ချက်သွင်းကင်တွေလှုပ်ဆောင်မှုမစ္စတာဂူဒရက်စ်ကတိုက်တွန်းချပါရယ်အကျန်းဖက်ခံရသူတွေကိုကူညီပေးနေတဲ့လူမှုဖွဲ့စည်းတွေကိုအခုချိန်မှာပိုးပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ်ကနေအကူအညီချောင်းခံနိုင်တဲ့ဝန်ဆောင်မှုတွေတိုးချဲ့ပေးတာလို့ဆောင်ရွက်ချက်တွေကိုအစိုးရတွေကအခုချိန်မှာအလင်းနဲ့ချာလှုပ်ဆောင်ဖို့လဲမစ္စတာဂူတာရက်စ်ကတိုက်တွန်းပါတယ်ကမ္ဘာ့ဂျပန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားကြရမှာလူစုလူတွေလောက်တာတွေကိုရှောင်ပြီးတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ဖြစ်နိုင်ရင်နေအိမ်တွေထဲကနေအပြင်မထွက်ကြဖို့ဆိုတဲ့ညွှန်ကြားချက်တွေကိုအာဏာပိုင်တွေကထုတ်ပြန်လာကြရသလိုပဲဒီလိုအနေအထားအောက်မှာစီးပွားရေးလုပ်ငန်းတွေပိတ်ပစ်လိုက်ရပြီးလူတွေတန်းနေချီအလုပ်လက်မဲ့ဖြစ်လာရတဲ့တစ်ချိန်တည်းမှာအိမ်တွင်းပြည်ထနာတွေကလည်းတပူပေါ်တပူဆင့်ကျုံလာကြရတာပါဒီလိုအခြေအနေမျိုးမှာထိခိုက်လွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အကောက်အွယ်ပေးမှုတွေကိုစနစ်တကျချမှတ်လှုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပံအမျိုးသမီးကဏ္ဍကိုကြီးမားပေးရနာခွင့်ပြုပါရှင်။ကျမခင်ပြူချွေပါရှင
်။COVID-19 ကဘာတလာကူးစက်ပြန့်ပွားနေတာမှာဒီတန်ကိုပြင်းထန်ခံရတဲ့နိုင်ငံတွေရဲ့အမေရိကန်ပြည်ထောင်စုလည်းထိတ်ဆုံးကနေပါဝင်ပါတယ်။COVID-19 ရောဂါကူးစက်မှုကိုတားဆီးဖို့လုပ်ငန်းခွင်တွေရန်နာလိုက်ရတာကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းမှာဆိုရင်အလုပ်လက်မဲ့9သန်းနီးပါးရှိခဲ့တာပါ။ဒါကြောင့်အမေရိကန်စီးပွားရေးကိုတောက်ကူပြုစေဖို့ရည်ရွယ်ပြီးတော့ Congress လွှတ်တော်နဲ့အစိုးရတို့ကအမေရိကန်နိုင်ငံသူနိုင်ငံသားတွေအတော်များများနဲ့လုပ်ငန်းတွေကိုပံ့ပိုးပေးဖို့အတွက်ငွေကြေးဒေါ်လာ1 trillion တန်ပေါင်း2တန်းသုံးဆဲဖို့ဆုံးမြတ်ခဲ့ပါတယ်။ဒီငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ California ပြည်နယ်က HNG စီးရင်အင်းနဲ့အခွန်ဝန်ဆောင်မှုလုပ်ငန်းကမနှင်းလင်ကိုကျွန်တော်အအောင်ကဆက်သွယ်မိမြင်ပြီးတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ပေးထားပါရခင်ဗျာ။မင်္ဂလာပါမနှင်းလင်ခင်ဗျာ။ဆိုတော့ဒီသတင်းပတ်အတွင်းမှာ IRS ဒီအမေရိကန်အခွန်ဘဏ္ဍာဌာနအနေပြီးတော့အမေရိကန်နေစီကိုထောက်ပံ့ငွေကြေးစပြီးတော့ပေးရနေပါပြီ။ဆိုတော့အမေရိကန်နေအနေနဲ့ဦးချင်းအနေနဲ့ပေါ့လေငွေဘလောက်များများရမလဲဆိုတာကိုအရင်ဆုံးစပြီးတော့ပြပြပေးပါလား
။ဟုတ်ကဲ့တဦးချင်းကတော့အိမ်တော်မရှိသူလူပြိုလူလွတ်ဆိုလို့ရှိရင်အသက်16နှစ်ထက်အိမ်တော်မရှိသူလူပြိုလူလွတ်ဆိုရင်1200ရပါမယ်။အိမ်တော်ရှိသူမျိုးသမီးနဲ့မျိုးသားပေါ့နော်2ယောက်ရှိတဲ့2ယောက်တူတူတွဲပြီးတင်လာတဲ့လူဆိုရင်တော့1ယောက်1200ဆိုတော့2400ရပါမယ်ရှင်။ကလေး1ယောက်ရှိရဆိုရင်တော့16နှစ်အောင်ကလေးတဦးချင်းစီတိုင်းကို900စီရပါမယ်ရှင်။
ဘလို့လူမျိုးတွေကဒီထောက်ပံ့ငွေကြေးရမလဲဆိုတာကိုရှင်းပြပြောအောင်
။ဟုတ်ကဲ့ရှင်။ခုနကပြောတဲ့လူမျိုးလူလို့ပေါ့နော်။ single ဆိုလို့ရှိရင်တော့သူကဝင်ငွေ AGI လို့ခေါ်တဲ့ adjusted gross income ပေါ့နော်။ 1040 ကျမတို့ tax return တွေတင်တဲ့စာရွက်ရဲ့ line number 8B မှာ 10B မှာရှိတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့ single ဆိုရင် 9500 မကျော်တဲ့သူတွေဆိုရင် 1200 ရပါမယ်။ Marify joint ဆိုရင်တော့အဲ့တော့တွဲပြီးတင်တဲ့လူတွေဆိုရင်တော့တသိန်းခွဲ AGI ရတသိန်းခွဲမကျော်တဲ့လူတွေရပါမယ်။အဲ career head of household လို့ခေါ်တဲ့ single mother တွေ single parents တွေဆိုရင်တော့တယောက်တည်းနဲ့ကလေးတွေနဲ့ဆိုလို့ရှိရင်တော့တသိန်း1000
2500 ထိကိုရပါမယ်
ဆိုတော့ဦးချင်းဝင်ငွေများတဲ့သူတွေဆိုရင်လည်းပဲဒီအစိုးရထောက်ပံ့ငွေရမှာမဟုတ်ဘူးလို့သိရပါတယ်ဆိုတော့ဟိုဘလို့လူမျိုးတွေကမရမှာပါလဲ
ဟုတ်ကဲ့ရှင်သူကတော့ဝင်ငွေ limit က face out လောက်ထားတာကတော့6,900ပါ single ဆိုရင်တော့ခုနလူမျိုးလူလူတရား6,900ကျော်သွားရင်မရတော့ပါဘူးအာ verify join တဲ့လူတွေက2ယောက်တူတူတင်တဲ့လူတွေကတော့3,900-6,000ကျော်သွားတဲ့လူတွေကမရတော့ပါဘူးအဲ head of house ဆိုခေါ်တဲ့ဒီအိမ်တော်ဦးစီးသမားတွေကတော့ကလေးနဲ့ယောက်ျားမရှိဘူးမိန်းမမရှိဘူးလူတွေကတော့3,600-6,500ကျော်ဝိုင်းမရတော့ပါဘူးအဲခုနပြောတဲ့9000ကျွဲနဲ့အခု9,900ကျားထဲမှာရှိတဲ့လူတွေကတော့100ကျော်သွားတိုင်းမှာ5ချက်လျှော့ပါတယ်တဲ့ဆိုဥပမာအဖြစ်အခု9000ကျွဲရတဲ့လူက8000ကျွဲရမယ်ဆိုရင်9000ကျွဲနဲ့8000ကျွဲကျားထဲမှာ1000ကျော်သွားတဲ့အတွက်သူက500ကျော်သွားမှာပေါ့နော်အဲဒါဆို1200လို့500ဆိုတော့900တော့900ပဲရတော့မှာပေါ့
ဆိုတော့ဟိုတချို့ပင်စင်စားတွေပေါ့လေအခွန်ဆောင်စရာမလိုတဲ့လူတွေကြတော့အစိုးရရှိမှဒါသူတို့ရဲ့စီရင်အင်းရမရှိဘူးဆိုတော့သူတို့တွေကြတော့ဘယ်လိုပုံစံမျိုးနဲ့ရမှာပါလဲ
ဟုတ်ကဲ့အဲ့ဒါတော့ non filer လို့ခေါ်ရပေါ့နော်ပုံမှန်ဆိုလို့ရှိရင်တော့ကျမတို့တင်စရာမလိုတဲ့လူဝင်ငွေရတာလဲတယ်ဝင်ငွေအရာသတ်မှတ်ထားတဲ့တင်ဖို့လို့သတ်မှတ်ထားတဲ့ဟိုဘာတွေမှာအချက်လက်ထဲမှာ category ရမှာမပါတဲ့လူတွေဆိုလို့ရှိရင်တော့သူကဟိုတင်စရာမလိုဘူးဝင်ငွေရတင်စရာမလိုဘူးဒါမဲ့ဝင်ငွေတစ်ချက်ပြပြီးတော့ခုနလိုဝင်ငွေမရှိတဲ့ကျွန်တော်တို့ဆက်တော်ရေးမေးတဲ့လူတွေမှာဝင်ငွေမရှိတဲ့လူအလုံးမလုံးတဲ့လူသက်ကြီးမိဘတွေရှိတယ်ဆိုလို့ရှိရင်သူတို့ကဝင်ငွေတစ်ချက်ပြပြီးတော့name filer နေနဲ့ဒီ stimulus check ကိုရဖို့လို့တတ်တတ်ပဲတင်လို့ရပါတယ်အဲ့ဒီရဲ့ link တွေကလည်း IRS website မှာယူနိုင်ပါတယ်ကျမတို့ page မှာလည်းတင်ပေးထားပါတယ်အဲ့အဲ့ဒီထဲမှာမှာအကယ်၍ retire လုပ်ထားတဲ့ဒီနိုင်ငံမှာနေတဲ့ဒီနိုင်ငံမှာ access ရနေတဲ့လူတွေဒါမှမဟုတ် rewards မှာ retirement pension ရနေတဲ့လူတွေဆိုလို့ရှိရင်တော့သူတို့ကတင်စရာမလိုပါဘူးတဲ့ IRS ရဲ့ computer system မှာသူတို့အချက်လက်တွေရှိပြီးသားဖြစ်တဲ့အတွက်ဒီတော့ဒီ $1 ပြပြီးလဲတင်ဖို့မလို့ automatic ရပါမယ်တဲ့
ဒီထောက်ပံ့ငွေတွေကိုအစိုးရကဘယ်လိုပုံစံမျိုးနဲ့ပေးလဲဆိုတော့လဲရှင်းပြပေးအောင်ခင်ဗျအ
ော်ဟုတ်ကဲ့ရှင်အာကျွန်တော်တို့ tax return တင်တဲ့အခါမှာပတ်စံပေးရတဲ့လူပဲဖြစ်ဖြစ်ပတ်စံပြန်ရတဲ့လူပဲဖြစ်ဖြစ် tax return စတင်ကလေးကမှသူတို့ရဲ့ bank information တွေထည့်ကြပါတယ်အာ bank ရဲ့အချက်လက်တွေ account number တွေ routing number တွေ bank information တွေထည့်တဲ့ထည့်ပြီးသားလူဆိုတော့ဘာမှလုပ်ဖို့မလိုပါဘူးတဲ့သူတို့ကအဲ့ဒီ bank account တွေကို direct deposit လုပ်ပေးမှဖြစ်ပါတယ်အကယ်၍မထည့်ထားဘူးဒါမှမဟုတ်ရင်တချို့လူတွေကဒီ bank တွေကိုစက်မသုံးတော့ဘူးဒီတင်ပြီးသား bank အချက်လက်တွေကမမှန်ကန်တော့သုံးမပြုတော့ဘူးဆိုရင်တော့တဲ့သူတို့က check နဲ့စာလိုက်ကနေပို့ပေးမယ်လို့ပြောပါတယ
်ဟုတ်ကဲ့မနေ့နေ့လွန်ရအခွန်ဝန်ဆောင်မှုဟိုပေးနေတဲ့သူဆိုတဲ့အခါကျတော့ဟိုလူအများပေါ်လေမရှင်းလင်းတဲ့ဟာမျိုးအချက်မျိုးရှိမယ်ဆိုလို့ရှိရင်ရောရှင်းပြပေးပါလားခင်ဗျ။ဟ
ုတ်ကဲ့ရှင်ကျွန်မကိုမေးတဲ့အထက်မှာအများဆုံးကတော့နိုင်ငံသားမဟုတ်ဘူး green card ကင်ကြရတဲ့လူရောရမလား work permit နေတဲ့လူရောရမလားမေးပါတယ်။ဒီ stimulus check ကတော့ social number ရှိတဲ့လူတိုင်းကို test တင်ထားတဲ့လူတိုင်းကိုရမယ်လို့သတင်းထဲမှာကျွန်မဖတ်ရှုရပါတယ်။အများဆုံးသိချင်နေကြတဲ့ဘယ်တော့ရမှာလဲဆိုတဲ့ check ကတော့ check တင်နေရမယ်ဆိုရင်စာလိုက်ကနေပြရမယ်ဆိုရင်အစံ income အနည်းဆုံးလူကိုရင်ပေးမှဖြစ်တယ်လို့သတင်းမှဖတ်ရပါတယ်အဲ့ဒါတော့1000အောက်ရှိတဲ့လူဆိုရင်လည်း April 24ရက်နေ့ဝင်ကျင်မှာရပါမယ်တဲ့2000အောက်ရှိတဲ့လူဆိုရင် May 1st ဝင်ကျင်မှာရပါမယ်တဲ့4000အောက်ရှိတဲ့လူဆိုရင်တော့ May 15ဝင်ကျင်မှာရပါမယ်တဲ့ Bank နဲ့ဒါလိုက်ထည့်မဲ့လူတွေဆိုရင်တော့ပြီးခဲ့တဲ့ဘက်ကနေပြီးတော့စပြီးပေးနေပြီဆိုတာသိရပါတယ်ရှင
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ဗမာပြည့်ဆက်ပြီးတော့ပြောချင်ပါသေးလေခင်ဗျ
ဟုတ်ကဲ့ရှင်ဒီကြားထဲမှာကျွန်မဖြည့်ဆွတ်ပြီးပြောချင်တာလေးကတော့test ကအခုရတဲ့ပတ်စံကအခု stimulus check ကရောနောက်နေ့ဝင်ငွေ test တင်တဲ့အခါမှာဝင်ငွေနေနဲ့ပြရမှာလားအခွန်ဆောင်ရမှာလားဆိုရင်မေးခွန်းကတော့အဲ့ဒီစားဆောင်စရာမလိုပါဘူးတချို့လူတွေက IRS ကိုအကျွေးရှိတဲ့လူတွေရှိပါတယ်ပေးစရာရှိတဲ့လူတွေရှိပါတယ်အဲ့ဒီ test တွေကရောအခုရမဲ့ stimulus check တွေကနေဖြတ်မှာလားဆိုတာမေးတာလည်းရှိပါတယ်အဲ့ဒါတွေကလည်းမဖြတ်ပါဘူးဒီဝင်ငွေရတယ်ဝင်ငွေခွန်ပြရစရာမလိုပါဘူးအဲ့ချက်လေးလည်းဖြည့်ဆွတ်ချင်ပါတယ် test မတင်ရသေးတဲ့လူတွေဆိုတော့တင်ကြပါဝင်ငွေမရှိရင်လည်းတကြအနေနဲ့တင်ကြပါတင်ပြီးသားလူတယောက်ယောက်ရဲ့ test return ပေါ်မှာတင်ပြီးသားဆိုရင်တော့နှစ်ခါပြန်တင်လို့မရပါဘူးတကယ်၍16နှစ်ထက်ကလေးတွေရှိတယ်ဆိုရင်တော့16နှစ်ထက်က က်လေးတွေကိုအခု900ပြည့်တဲ့ထဲမှာထည့်မတွက်ပါဘူး။အဲ့တော့သူတို့မှာ income ရှိရဲဆိုရှိတဲ့ income နဲ့တင်ကြဖို့တိုက်တွန်းချင်ပါတယ်။အဲ့ကလေးအရေးအတွက်လည်းကန့်သက်ထားမရှိပါဘူး။ကလေးအရေးအတွက်တဦးချင်းစီ16နှစ်အောင်တဦးချင်းစီရှိရင်ရှိသလောက်တယောက်ကို900လုံးနဲ့ပေးမှဖြစ်ပါတယ်။
ဟုတ်ကဲ့ပါအခုလိုဖြည့်ချပေးတဲ့အတွက်အထူးကျေးဇူးတင်ပါခင်ဗျာ
ဟုတ်ကဲ့ရှင်ကျမလည်းကျေးဇူးတင်ပါရှင
် COVID-19 ကရောဂါဇိုးတိုင်းကိုခံနေရတဲ့အဆိုးရကအကောင်းကြီးတစ်ခုတွေ့လာရတာကြတော့သဘာဝဝန်းကျင်နဲ့လူသားတွေကိုအမတန်းမှဒုက္ခပေးတတ်တဲ့ညဉ့်ဉန်းဓာတ်ရုပ်အဆိုင်တွေအမှုံမွားတွေကဘာကောင်းကင်မှာအတော်လေးကျင့်ဆင်သွားတာပဲဖြစ်ပါတယ်။ဒီကြောင်းသဘာဝဝန်းကျင်အင်ဂျင်နီယာဒေါ်ယူဂျီကိုမင်းများပြန်ဆုံးပြပေးပါရော။ကျွန်မခင်ဗျာပါ။ညဉ့်ဉန်းနေတဲ့ကဘာလေးတို့တန့်ဆင်သွားတာဘာကြောင့်ပါလဲ
။ဘာဖြစ်လို့လဲ။အကြောင်းက၃လေးကြောင်းလောက်ရှိတယ်။တစ်ချက်ကလူတွေကကားသွားကားလာမရှိတော့ဘူး။ရှင်းသွားပြီ။နောက်နောက်ပြီးဆက်မှုလည်းဆက်မှုလုပ်ငန်းတွေလည်းနေသွားပြီ။အဲ့တော့ကားပါလာမရှိဘူးဆိုရင်ဘာနေသွားပြီလဲဆိုတော့ရေရှားပြီးသွားနေတဲ့ရင်တွေကထုတ်ထုတ်လိုက်တဲ့ညဉ့်ဉန်းစီမှုတွေကနေသွားတယ်အဲ့လိုဆိုတော့တစ်ချက် nitrogen oxide ကားတွေက exhaust တွေက nitrogen oxide ထုတ်နေသွားပြီ carbon monoxide ထုတ်နေသွားပြီအဲ့ဒါတွေမကတဲ့ကားတွေများရင်ဒီ nitrogen oxide တွေ sulfur dioxide တွေကအကောင်းရင်ထဲမှာပဲသူကဟိုအမှုံမွားအဖြစ်ပြန်ကျလာနိုင်ပြီလေအဲ့ဒါကြောင့်ဘုံမွားမှာလည်းအဲ့သူတို့ကပါလာနိုင်နေတယ်အဲ့ဒါနည်းသွားပြီနောက်တစ်ခုကဒုတိယညံမှုတစ်ခုရှိတယ်ဒါပါလဲဆိုတော့မြေပြင်မှာလုတ်တယ်လို့လုတ်တဲ့အိုဇွန်နော်အဲ့အိုဇွန်ကလည်း nitrogen oxide နဲ့ပြီးတော့ BOS လို့ခေါ်တဲ့ပြည်ပြန်နိုင်တဲ့ organic ဓာတ်ပေါင်းတွေသူတို့ဟိုကနေရောရှိပေါင်းပြီးတော့အိုဇွန်ဆက်ရှိအိုဇွန်ကလူလိုလေးအနေဖြစ်တယ်အဲ့လူလုတ်တဲ့အိုဇွန်တော့အဲ့ဒါကြီးကနည်းသွားတယ်နည်းသွားတဲ့အခါကျတော့ဒေဓုအရှင်ကြီးတဲ့ကောင်းလာမယ်နောက်ပြီးတော့အုံမွားတွေနည်းသွားတဲ့အကြောင်းမို့လဲဘာဖြစ်လဲလဲမြင်းနိုင်ကြီးရလေပူပီးများလာမယ်။နောက်အုံမွားများခြင်းကမြင်းဝဲဝေဝါးစီတယ်ပေါ့နော်။အဲ့ဒါကြောင့်လည်းချီသွားတာဖြစ်တယ်။နောက်တစ်ချက်ကဆက်ယုံအလိုယုံတွေဆက်ယုံတွေကကြောင့်လည်းအခိုးဝေတွေကနည်းသွားမယ်။အဲ့ဒါတွေကလည်းပြီးသွားတဲ့အကြောင်းဖြစ်ပါတယ
်။လေးရုံညဉ့်ညမ်းမှုအခြေအနေတိတ်ကိုဆိုးရတဲ့တရုတ်နိုင်ငံဟာဒီရောဂါဆက်တင်ပြန့်ပွားခဲ့တဲ့နောက်အတော်အလာတွေပိတ်ဆက်ယုံတွေမိခိုးတိတ်သွားချိန်မှာတော့သူ့ကောင်းကင်မြေဟာမကြုံစဘူးတန့်ဆင်နေတာကို NASA American Agatha Susan ရဲ့သိပ္ပံကထုတ်ပြန်တဲ့ကောင်းကင်ဓာတ်ပုံတွေမှာတွေ့လာပါတယ်။အလားတူတွေ့ရှိချက်တွေကို Britain နဲ့ American နိုင်ငံမှာလည်းတွေ့ရတယ်လို့ DOAG ကပြောပါတယ
်။ခုသူတို့မချင်းမတ်ပဲနဲ့တွေ့တာပေါ့နော်။အင်္ဂလန်ဆိုရင်အင်္ဂလန်ရဲ့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပေါ့နော်။ဖွဲ့လို့သူတို့နှိုင်းရှိလိုက်တယ်။မနစ်တော့ဖြစ်တာနဲ့ခုဒီနှစ်ပြင်းထဲမှာပဲနေပါဆိုရင်အမျိုးချလိုက်တယ်။အင်းရစာပြီး April 9ရက်နေ့ထင်တယ်အဲ့လိုမျိုးအထာနေမနစ်တုံးကအဲ့လောက်အချိန်ပိုင်းသေးမှာပေါ့နော်ဘာလို့လဲလို့ကြည့်လိုက်ခင်ဗျသူတို့တိတိတပိုင်းရော့နေသွားတာတို့ပြည့်သွားရင်လာရင်နေနေသွားလို့ဖြစ်တာပဲဒါတန်ပတ်သက်တယ်လို့သူတို့ခေါက်ချစ်ချသူတို့အင်္ဂလန်တကြီးတုံးမှာသူတို့တိုင်းနေစခန်း10လောက်ရှိတယ်အေးရဟာရီကိုဖြန့်ပြန့်ခြင်းမတူညီပြီးတော့သူက nitrogen dioxide ကဘလောက်လဲပေါ့နော်ဘလောက်နေသွားတယ်ဆိုသူတို့ကြည့်လိုက်တဲ့ခါမှာအဲ့လိုသူတို့အဖြေထွက်လာပါတယ်ဒါအင်္ဂလန်မှာအမေရိကန်ကိုမြင်ဆိုရင်လည်းကော်လာရာဒိုပြည်နယ်မှာဒန်ဗန်ဆိုတဲ့မြို့ရှိတယ်။သူတို့ကော်လာရာဒိုပြည်နယ်ဆိုတောင်မြန်မာနေရာဖြစ်တယ်။အဲ့ဒီမှာလည်းသွားရလာရေးညော့သွားတယ်။နောက်ဆက်မှုလုပ်ငန်းတွေရှော့ချလိုက်တဲ့အကြောင်းမလို့သူတို့မှာနေထူးနေမှုညော့သွားတယ်ဆိုတာကိုကျန်းမာရေးနဲ့တဘာပေါင်းမြင်ဆိုင်ရာဟိုကိုင်းတဲ့ခန္ဓာကနေတွေ့တယ်။သူတို့ကဒါအဓိကတိုင်းတာတော့မဟုတ်ဘူး။သူတို့လည်းတော်တော်ရောက်သွားပါလားဒါဆိုရင်ဘာကြောင့်လဲဆိုတော့သူတို့အဲ့လိုကောက်ချက်ချတာပေါ့နော်ဒါပေမဲ့တအားကြီးတို့ဒါပဲလို့ဒီခံအပြောနိုင်တဲ့ဒေတာကောက်တယ်ဟာနင်းနေနေတာ哦နောက်တစ်ခါတော့ LA လို့ခေါ်တဲ့ Los Angeles မြို့ပေါ့နော်ဒါကတော့ American ရဲ့အနာပဲကမ်းကြီးမှာရှိတယ်အဲ့မြို့ကြီးကအမှန်တမ်းမှလူကြီးထူထပ်တယ်နယူးယောက်ပြည်လူကြီးထူထပ်ဆုံးမယ်သူကလည်း American ပြည်တော်ဆုံးမှာဆိုရင်ဒီတို့ညီညာမှုနဲ့ပတ်သက်လို့ဆိုရင်သူကတော်တော်ကြီးကိုအခက်အခဲတွေရှိသူတော်တော်ကြီးကိုဆိုးပါးနေလေတို့အချိန်ကြီးဘာလို့လဲဆိုတော့သူတို့ကားရဲ့အញ្ញမ်းများကယ်လီဖိုးနီးယားမှာလည်းတောင်ကုန်းနေရာလည်းများတယ်ဘာလို့ဆိုတော့သူတို့လေတို့ကလည်းနေရက်တောင်မရှိညက်နေတာပေါ့နော်အဲလိုမျိုးလည်းဖြစ်တော့အခုလည်းကြာပေါ့ကိုဗစ်ကာလမှာကြာတော့သွားလာရမရှိတော့တဲ့အခါကြာတော့သူကြာဆိုပေါ့တောင်ကုန်းက65ခုနှစ်ကပြဿနာရှိခဲ့တဲ့မျိုးကြီးကအသက်ရှင်းဆုံးမျိုးကြီးဖြစ်တယ်တော်တော်ကြီးတန်ရှင်းပြီးတော့ကြီးနေကောင်းနေနေလည်းကြီးနေတယ် အဲဒီမှာဆိုရင်ကျွန်မရောက်ခဲ့တော့ဆိုရင်ကိုယ်ကတည်းကလည်းဒီကောင်းနေမှာဆိုရင်မီးညိုညိုကြီးရဖြစ်တယ်အမှလည်းဆိုပြီး nitrogen oxide တွေပေါ့နော်သူတို့ smoke လို့ခေါ်တာပေါ့နော်မီးပုံတွေလို့စိုင်းအမျိုးကြီးဖြစ်နေဟာကြီးကအခုအဲ့ဒီတော့မရှိဘူးတော့ကြီးနေတယ်အဲ့တော့ဒီအဲ့ဒီမှာရှိတဲ့ကတော့အေးတပါပေါင်းနေတဲ့ဆိုင်တွေတကယ်လည်းပြောရဲဟာဒီလိုဖြစ်တာဟာတော်တော်လေးကိုထူးခြားတယ်ပေါ့နော်အဓိကဒီလူသွားလူတာနဲ့ပတ်သက်ပြီးတော့အဲ့တော့ကိုဗစ်ကြောင့်လူတွေညီသွားခြင်းဟာတနည်းအားဖြင့်လည်းတပါဝပေါင်းခြင်းကိုကောင်းလာစီရ
ဒီယောဂတန်ဆွဆွဝဝခံခဲ့ရတဲ့အီတလီမှာလည်းမတ်လပထမဘတ်ထဲရိုက်ကူးတဲ့ Copernicus Sentinel 5B satellite ဓာတ်ပုံတွေမှာဆိုညဉ့်ဉန်းဓာတ်ရုအစိတ်အထူးသဖြင့်ကားရီဓာတ်ဘေးဆိုင်တွေစက်မှုလုပ်ငန်းတွေကထွက်တဲ့ nitrogen oxide ၄ခုရဲ့ပါဝင်မှုကတိတိတသာနည်းနေတာကိုတွေ့ခဲ့ရပါတယ်။ဒါဟာသဘာဝဝန်းကျင်အတွက်တိတ်ကိုအရေးပါတဲ့တိထားတဲ့အချက်လို့ဒေါ်အေးကြီးကပြောပါတယ်
။ကျွန်တော်တို့ကြုံတွေ့နေတဲ့ညဉ့်ဉန်းမှုတွေကတော်တော်များများလူလောက်လို့ပြောလို့ရတာပေါ့။ဒါဟာအခုဒီအားလုံးလူတွေညင်သွားတဲ့ကာလမှာကသဘာဝပေါင်းညင်တာပြောလိုက်တဲ့ဘုံတော့ပူပြီးတိတာစီတာပေါ့။တန်နိုင်တော့အတန်ရှင်းဆုံးအနေနဲ့ရှုနိုင်မှပဲလူတွေရဲ့ကျန်းမာရေးကကောင်းမယ်နော်အခုဆိုရင်ကိုဗစ်ဖြစ်တဲ့ဟာမှဆိုရင်ငကိုနေထူးညညမှာရှိနေနေရတဲ့လူတွေကပို့ပြီးတော့ခံရတယ်ဆိုတော့သူကတခုထွက်လာတယ်အခုရှိတယ်အဲ့တော့ပြန်စဉ်းစားရမှာလူတို့အရေးတွေကိုကောင်းအောင်နော်ကဘာကြီးကိုလည်းသူတို့ကဘာကြီးရဲ့ခံနိုင်အောင်ပေါ့နော်ကောင်းလာအောင်လုပ်ရမှာလားတွေးစီရဖြစ်တယ်
ဒီကယောဂဟာကမ္ဘာစီးပွားရေးကိုထိခိုက်စေတဲ့လက်တွေ့မြင်ရပေမဲ့ကျန်းမာရေးဆိုင်ရာမှာတော့တရုတ်နိုင်ငံမှာဝန်ကျင်ညဉ့်ဉန်းမှုကြောင့်သေဆုံးရသူကဒီယောဂကြောင့်သေဆုံးရသူတွေများနေနိုင်တယ်လို့ Stanford တက္ကသိုလ်သဘောဝဝန်ကျင်ဆိုင်ရာစီးပွားရေးပညာရှင် Marshall Bach ကတွက်ထားကြောင်း Science Lab မှာဖော်ပြထားပါတယ်။ Marshall လည်းလောက်ကသူ့ရဲ့ဆန်းစစ်ချက်အရအတော်လာပိတ်ပင်လိုက်တဲ့နှစ်လအတွင်းတရုတ်နိုင်ငံမှာညဉ့်ဉန်းဓာတ်ရုပစ္စည်းလေးတဲ့ပဝံမှုရော့ကျသွားတာမို့အသက်9နှစ်အောက်ကလေးငယ်ပေါင်း4000နဲ့အသက်80အထက်လူကြီး9300နဲ့အသက်ကြီးကျန်နိုင်တဲ့တက်ထားကြောင်းတင်ပြရင်ဒီသတင်းပတ်သက်သိကြတဲ့မိတ်ဆွေများကလည်းဒီမှာပဲကြံလာလိုက်ပါဘူး။နောက်တစ်ပတ်မှာတင်ပြချင်ပါတယ်
ဧပြီလ18ရက်မြန်မာနှစ်ဆန်းတရက်နေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မွန်ကတလှည့်ပြောပြပါဦးမယ်ရှင်။ COVID-19 ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟာမြို့မှာသေဆုံးသူဟာအရင်ထင်ထားတာထက်များတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ COVID-19 ကြောင့်အိမ်တွေမှာသေဆုံးခဲ့ကြပေမဲ့တရားဝင်စည်းရင်းတဲ့မဝင်တာမျိုးမနိုင်မနှင်းဖြစ်ခဲ့တဲ့တချို့ဆေးရုံတွေစီကစည်းရင်းအတိအကျမရခဲ့တာမျိုးတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။COVID-19 ကပ်ရောဂါကြောင့်ရပ်ဆိုင်းနေတဲ့ American စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အတွက်သမ္မတကအဆင့်3ဆင့်ပါတဲ့အစီအစဉ်ကိုကြာတာရင်းနေတော့ကညင်ညာခဲ့ပါတယ်။ကပ်ရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပြန်ဆနိုင်ရေးအတွက်သမ္မတကလမ်းညွှန်ချက်ပေးခဲ့တာဖြစ်ပါတယ်။သတင်းနှစ်ပတ်အတွင်းမှာ COVID-19 ကြောင့်သေဆုံးသူနောက်ထပ်ရောဂါပိုကူးသူကျဆင်းသွားတဲ့ပြည်နယ်တွေမှာအခုလိုမျိုးအဆင့်လိုက်ပုံမှန်ပြန်ဖြစ်အောင်စတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့နှစ်သက်ကိုအထည်အမှတ်နဲ့အကျဉ်းသား2000ခွဲနီးပါးကိုသမ္မတအဝင်းမြင့်ကတတ်မှတ်ချက်မှထားပဲပြည်ထောင်လွှတ်ငြိမ်းခွင့်ပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း 24,896 ယောက်ကိုလွှတ်ငြိမ်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာနိုင်ငံသားသား88ယောက်ပါဝင်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ရုတ်တရက်ပြန်လာကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကပ်ရောဂါဘေးကနေကာကွယ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကုလသမဂ္ဂကအခုညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြန်ဝင်လာကြတဲ့အလုသမားတွေကျုံးနေကြရတဲ့အလုသမားနဲ့လူမှုစီးပွားပြဿနာတွေပြည်လည်အောင်လို့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရရဲ့လှုပ်ဆောင်နေမှုတွေမှာအခုညီပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်တွေအားလုံးကိုကျမ်းမှစိတ်ချမ်းသာပြီးတော့မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ကြပါစေရှင်။ကျွန်မဆင်းရဲပါပါ။
This program has come to you from the Voice of America, Washington.